လာမယ့်မေလ၁ရက်နေ့ကနေ၃ရက်နေ့အထိဝါပြည်သွေးစည်းညီညွတ်ရေးတက်မတော် GWSA ဌာနချုပ်ပန်ဆန်းမြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ညီလာခံကိုကျင်းပသွားမှာဖြစ်ပါတယ်။အဲ့ဒီညီလာခံဟာတနင်္ဂနွေအပြစ်ခတ်ရစေးရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအစိုးရနဲ့မူကြမ်းသဘောတူညီချက်တွေကိုကျန်တဲ့အဖွဲ့အားလုံးနဲ့ပြန်ပြီးဆွေးနွေးကြမှာဖြစ်တဲ့အတွက်အရေးကြီးတဲ့ညီလာခံဖြစ်ပါတယ်။အဲ့ဒီညီလာခံကိုတက်ရောက်ဖို့အင်ရှင်ဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်ကလက်နက်ကိုင်အဖွဲ့စနစ်ဖွဲ့ကိုဖိတ်ကြားထားပေမဲ့အစိုးရကအဲ့ဒီအဖွဲ့တွေတဲကကိုကန့်ရခိုင်နဲ့တန်ပလောင်လွံ့မြောက်ရေးတက်မတော် TNLA တို့ကိုမဖိတ်ကြားဖို့တားမြစ်တာတွေရှိခဲ့ပါတယ်။တနင်္ဂနွေလို့အပြစ်ခတ်ရစေးလက်မှတ်ရေးထိုးပွဲပြုလုပ်နိုင်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လာနိုင်ဖို့လိုအပ်ကြောင်းနဲ့ဒီလိုမဟုတ်ရင်ပြည်ရဲ့လက်မှတ်ရေးထိုးပေမဲ့လည်းလက်နက်ကိုင်ပြစ်ပခတွေဆက်ဖြစ်နေဦးမှာဖြစ်ကြောင်းတိုင်းရင်းသားခေါင်းဆောင်တွေကပြောကြပါတယ်။ UWSA ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကကိုကန့်ရခိုင်စတဲ့အဖွဲ့တွေမပါဝင်နိုင်ရင်လည်းညီလာခံကိုကျင်းပသွားမှာဖြစ်ကြောင်းဒါပေမဲ့ဒီပြည်လုံးအတိုင်းအတာနဲ့အပြစ်ရဲ့လက်မှတ်ရေးထိုးနိုင်ဖို့အတွက်လက်နက်ကိုင်တွေအားလုံးပါဝင်ဖို့လိုအပ်တယ်လို့ပြောပါတယ်။
စနေမွေးရတော့မကြောက်ပါဘူးစနေမွေးရတော့လာတင်းနေမှာဆက်ကျင်းပါတာပါလေဒါဆုံးဖြတ်ပြီးသားပဲလေပါလည်းမပါဘူးပါလည်းစနေမွေးရကျင်းပါမယ်လေတော့ပါဘူးဆိုလည်းစနေမွေးရကျင်းပါဒီနောက်တိုင်းကရပြစ်ခန့်ရစင်းဆိုတော့အားကဒီဘက်မှာလက်မထိုးပြီးတော့ဟိုဘက်မှာတိုက်ပွဲဖြစ်နေတဲ့ဆိုင်ဒါတော့ဒီလိုရစင်းစင်းရတော့ပြောမှာကျွန်တော်တို့ကတော့မျက်မျက်ဆန်းဆန်းဒီလိုတိုင်းတာနဲ့ပြစ်ခန့်ရစင်းငင်းငိုင်းရစင်းရ
ဝါဒေသမှာညီလာခံကျင်းပနိုင်မှုအတွက်ကချင်လွတ်မြောက်ရေးအဖွဲ့ KIO မိုင်းလာနဲ့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်တို့ကစီစဉ်တာဖြစ်ပါတယ်။အခုလိုအစိုးရကညီလာခံတက်ရောက်ဖို့ကန့်ကွက်တဲ့အဖွဲ့၃ဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၂ဖွဲ့နဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့မှပါဝင်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလို့အပြစ်ကတ်ရစေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCD အဖွဲ့ဝင်တွေလည်းဖြစ်ပါတယ်။အစိုးရနဲ့တိုက်ပွဲဖြစ်နေတဲ့ကိုကန့်အဖွဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့ MNDAA အတွင်းမှဦးထွန်းမြက်လင်းကပန်ဆန်းမှာကျင်းပမဲ့ညီလာခံကိုတခြားတိုင်းရင်းသားအဖွဲ့တွေကမကန့်ကွက်ခြင်းတက်ရောက်သွားမှာဖြစ်တယ်လို့ပြောပါတယ်။
ကျောင်းဆောင်ချောဒေဒီအတင်းလိုက်ရှိဝင်လေတော့ဘရွန်များများတော့တက်ပါအဲ့ဒီ NCE နဲ့ပတ်သက်ပြီးတော့ဗောနော်အဲ့ဒါရဲ့ဒီကျွန်တော်ဒီ CEO ထိုင်လာနဲ့တက်ချက်ဘူးပါတကယ်ကြီးဒီ UNFC ရဲ့ဗောအကြည့်မှုရကျွန်တော်မူ policy နဲ့ OK တဲ့ဆိုရင်ကျွန်တော်လည်းလက်မှတ်ထိုးဖို့အဆင်ပြေပါမယ
်ကိုကန့်အဖွဲ့နဲ့အတူပူရဲတိုက်ခိုက်နေတယ်တန်ဘလောင်အမျိုးသားလွံ့မြောက်ရေးတက်မတော်TLNLA ပြန်ကြားရေးဌာနမှမိုက်အက်ကျော်ကလက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့ကိုကန့်နဲ့တန်အဖွဲ့တွေဟာဝါဒေသနဲ့နေမီတဆက်တည်းဖြစ်နေတာကြောင့်အစီအဝေးတက်ရောက်ပြီးနောက်ပိုင်းမှာအဲ့ဒီအဖွဲ့တွေစီးရေးအရာပေါင်းစည်းသွားမှာကိုအစိုးရကစိုးရိမ်နေလို့ယူဆကြောင်းပြောပါတယ
်ကိုကန့်ရဲ့ဒီကျွန်တော်အားတအားဘလောင်ရဲ့ဒီအဝါရပေါ့နော်နေမီတဆက်တည်းရှိတယ်အပြည့်ကြတော့စီးရနိုင်ငံရေးရလည်းမမေးဖွဲ့တာရှိတယ်အဲ့လိုအစီအဝေးတက်လို့လို့ရှိရင်ဒီလိုဒီတမာမှုဘူမိထိုင်မင်းမလားဒီဒီရပါကြည့်နေစံတော့ဒီတော့တိုင်းလာကီလိုညင်းမှုကတော့မမိတ်ခိုင်မာမှုကတော့ပို့ပြီးအားကောင်းလာမယ်ကြောက်လို့အမျိုးသေးပဲထင်တာပဲ
ညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကကိုကန့်တိုက်ပွဲတွေဟာတနင်္ဂနွေအပြစ်ခတ်ရစဲရေးကိုအဟန့်တားဖြစ်စေတဲ့အတွက်အစိုးရထိုးစစ်တွေရပ်တန့်ပေးဖို့အိပ်ဖွင့်ပေးစာတစ်စောင်ကိုမနေ့ကနိုင်ငံတော်သမ္မတဦးသိန်းစိန်ထံပေးပို့ခဲ့တယ်လို့လည်းသိရပါဗျ။ညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC အတွင်မှဦးခွန်ဥက္ကာကအစိုးရနဲ့တနင်္ဂနွေအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်လက်တွေ့မြေပြင်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရပ်တန့်ဖို့လိုအပ်ကြောင်းပြောပါဗျ။အ
လုံးပြည့်တဲ့အတိုင်းပါလေဒါနောက်လာလမ်းမထိုးနိုင်ဘူးကဒါချုပ်ခဲမှပါတဲ့ဟိုပြတ်ပန်းချက်တွေကတော့ကောင်းနေပြီထားအောင်တော့ပတ်ဝန်းကျင်ရှင်တွေအပြည့်စုံမှုဆိုတော့ကျွန်တော်ပြန်မလို့ချင်းချင်ရမှာပေါ့ဒါကြောင့်အားလုံးဘက်ဆုံးကောင်းအောင်ဆိုပြီးတော့ကျွန်တော်တို့ GFP ဥက္ကဋ္ဌအကြံပြုတာပဲဖြစ်ပဲတော့စတယ်ခွန
်နိုင်ငံရေးစီရေးလေ့လာသူစာရေးဆရာဦးတန်းစိုးနိုင်ကတနင်္ဂနွေလို့အပြစ်ခတ်ရစေးလက်မှတ်ရေးထိုးနိုင်မှုအတွက်လက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ဖို့လိုအပ်ပြီးဒီလိုမှမဟုတ်ရင်ဆောင်ရွက်ပုံမှာပဲငြိမ်းချမ်းရေးရနိုင်မှာဖြစ်ပေမဲ့လက်တွေ့မှာတိုက်ပွဲတွေကြားနေရအောင်မှာပဲလို့ဆိုပါတယ်
ဥပုံတန်းရှင်းအဖွဲ့ဆိုတာလေဒီဖွဲ့တွေနဲ့ဆက်ဆံနေတာသမိုင်းရလေဆက်ဆံနေတယ်လက်တွေလေဆက်ဆံမှုတွေရှိနေအဲ့ဒါတွေကိုအတိမမပြူဘူးဆိုလို့ရှင်တော့သမရာကြီးမျော်လင့်တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစည်းရေးဆိုတဲ့မျော်လင့်ချက်ဟာကျွန်တော်တို့စာမျက်နှာပေါ်မှာပဲရှိပြီးလက်တွေမှာအသေးပဲရှိမှာမဟုတ်ပါဘူးသနောက်ကနေဆက်တွဲနေလိမ့်မယ်လို့ကိုပြောချင်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကတော့တနိုင်ငံလုံးအပြစ်ခတ်ရစည်းရေးကျင်းပါတယ
်ဒါကြောင့်အစိုးရနဲ့တိုင်းရင်းသားတွေစစ်မှန်တဲ့တနိုင်ငံလုံးအပြစ်ခတ်ရစည်းရေးစာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်လက်နက်ကိုင်အဖွဲ့တွေရဲ့အခြေအနေမှန်ကိုနားလည်ပြီးအပေးအယူလုပ်နိုင်ဖို့လိုအပ်ကြောင်းပြောကြပါတယ်ခင်ဗျာ